Welcome to the Voice of America in Burmese.
Minglaba shin 2019 ခုနှစ် September 17 ရက်ဗုဒ္ဓဦးနေမြတ်ခင် VOA season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမ Thank you ထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းညီကြီးညာပါမယ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်တန်ကိုသမ္မတဒေါ်နယ်ထရန့်ကယာရုကဖယ်ရှားလိုက်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆန်ရလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာဖွဲ့စည်းမှုအပေါ်မြန်မာဆွေရကအပြင်းထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့သမ္မတထရမ့်ရဲ့၃နှစ်သက်တမ်းအတွင်း၃ရောက်မြောက်မြို့သားလုံခြုံရေးကြံပေးကိုမနေ့အင်္ဂါနေ့ကယာရုကဖယ်ရှားလိုက်တဲ့အကြောင်းမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဆော့ဖက်ရာကျနေတဲ့ WIM ရဲ့လုပ်ငန်းစဉ်တွေနဲ့နိုင်ငံတကာခုံရုံးစီရင်မှုတို့ကိုလက်ခံမှာမဟုတ်တဲ့အကြောင်
းမြန်မာ strongly objected the establishment of WIM which is an extension of FFN and another step of
ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့တုံ့ပြန်ချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်အတွင်းမနေ့ကလက်သည်မပေါ်ဘဲအသက်ခံရသူ2ဦးရဲ့အမှုကိုတိမ်မှုတေခင်ဖွင့်စုံစမ်းနေပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရစစ်တပ်တို့ကတော့အပြန်အလှန်ဆွဆွဲနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာမူးယစ်ဆေးကုန်သည်တွေနဲ့နေကြားဆောင်တပ်တို့အပြန်အလှန်ပစ်ခတ်မှုရှိခဲ့ပြီးစိတ်ကြွဆေးပြားတန်းကျော်ကိုဖမ်းဆီးရခဲ့မိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရမင်းထွန်းပြောပြပါမယ်ရှင
်အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုယာရုကဖယ်ရှားလိုက်တာကသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲမှုသဘောမတက်ရောက်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်တန်ကိုယာရုကဖယ်ရှားချောင်းသမ္မတထရန့်ကကြေညာပြီးနှစ်နာရီလောက်မှာပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကဘာတလွားကဘဲခေါင်းဆောင်မှအစိုးရအဖွဲ့တွေကတဦးထွက်သွားတာကြောင့်သူတို့ရဲ့လက်ခံယုံကြည်ချက်ကိုပြောင်းလဲလိမ့်မယ်လို့မထင်ကြောင်းနဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးမူဝါဒကလည်းအရေးကြီးတဲ့အနေအထားမှာပြောင်းလဲပါလိမ့်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အကြံဖက်ဝါဒတိုက်ဖြတ်ရေးအတွက်ဒဏ်ခတ်ပိတ်ဆို့မှုတိုးမြင့်တဲ့သမ္မတရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းဖို့ဗန်ဒါယီဝန်ကြီးစတီဗင်မနူချင်နဲ့အတူနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအင်ဗျူရောသတင်းကမ်းမှာတက်ရောက်ခဲ့တာဖြစ်ပါတယ်။အမျိုးသားအကြံပေးပုဂ္ဂိုလ်ဘောလ်တန်ကဒီသတင်းစာရှင်းလင်းပွဲမှာအတူတက်ရောက်ဖို့အစီအစဉ်ရှိခဲ့တာပါ။ဒါပေမဲ့လည်းသတင်းစာရှင်းလင်းပွဲမတိုင်မီနိုင်ပိုင်းအလို့မှာပဲသူ့ကိုယာရုကဖယ်ရှားချောင်းကြီးညာချက်လဲထွက်လာတာဖြစ်ပါတယ်။အင်ဗျူရောမှာတာဝန်ထမ်းဆောင်ဖို့မလိုတော့တဲ့ဘူးလို့မနေ့ညကဂျွန်ဘောလ်တန်ကိုအသိပေးပြီးဖြစ်ကြောင်းဘောလ်တန်ရဲ့အကြံပြုချက်အများပြားကသူ့နဲ့အကြည့်အကျဲသဘောထားကွဲလဲပြီးအစိုးရရင်းကတခြားသူတွေနဲ့လဲသဘောထားကွဲပြားတာကြောင့်သူ့ကိုနှုတ်ထွက်ဖို့ပြောလိုက်တာဖြစ်ပြီးဒီမနေ့မှနှုတ်ထွက်စာတင်တယ်လို့သမ္မတထရန့်ကတွစ်တာမှာအင်ကာနီကရေးသားခဲ့ပါတယ်ရှင်
။စက်တင်ဘာ19ရက်နေ့မှာကျင်းပမယ့်အစ္စရေးနိုင်ငံရွေးကောက်ပွဲမှာသူသာအနိုင်ရရဲ့အသိပိုက်ခံအနောက်ဘက်ကဒေသတစ်စိတ်တစ်ပိုင်းကိုအစ္စရေးပိုင်နဲ့တည်ထက်သွင်းဖို့အစီအစဉ်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်တမန်နတညာဟုကပြောကြားလိုက်ပါတယ်။အင်ကာနီကတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်တီမြောက်ပိုင်းကိုအစ္စရေးအချုပ်အခြာအာဏာပိုင်နဲ့တထည့်သွင်းဖို့စဉ်းစားထားတယ်လို့ပြောသွားခဲ့တာပါ။ဒါကအချိန်ကာလအတော်ကြာမြင့်နေပြီဖြစ်တဲ့အစ္စရေးပါလက်စတိုင်းပြည်ပကကိုတိတိတတ်တကြီးပြောင်းလဲသွားစေနိုင်ပါတယ်။ပါလက်စတိုင်းလူမျိုးရေးဖွဲ့ PLO အမှုဆောင်ကော်မတီဝင်ဟန်နန်အရှဝါရီကဘယ်လိုနယ်မြေသိမ်းပတ်မှုမျိုးမဆိုအစ္စရေးပါလက်စတိုင်းငင်းကြမ်းရရှိမှုကိုဖျက်ဆီးစေမှာဖြစ်တယ်လို့ Twitter မှာရေးသားခဲ့ပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်မိုဟာမက်ဆတ်ယာကလည်းအစ္စရေးကောင်းဆောင်ဟာငင်းကြမ်းဖြစ်စဉ်ကိုဖျက်ဆီးသူအဓိကတရားခံဖြစ်တယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နာတန်ညာဟုရဲ့ကြေညာချက်ကအနောက်ဘက်ကဂျူးချေချအခြေတိုက်စခန်းတွေကိုအစ္စရေးလက်အောက်တပ်သွင်းမှုအရင်ကသူဂရိပြူတာတာကိုထပ်လောင်းတည်ပြလိုက်တာပါ။ဒါပေမဲ့အချိန်တော်ကြာဆောင်ဆိုင်နေခဲ့ရတဲ့ American ပြည်ထောင်စုရဲ့ငင်းကြမ်းအဆိုပြုချက်ကိုမထုတ်ပြန်ခဲ့တဲ့ American သမ္မတ Donald Trump နဲ့မဆွေးနွေးသေးခင်နယ်မြေတွေတပ်သွင်းမှာမဟုတ်ဘူးလို့လည်းသူကပြောပါရယ်အခုတိတော့ American သမ္မတအင်ပီရိုကဒီကိစ္စဝေဖန်ချက်ပေးတာမရှိသေးပါဘူးဒါပေမဲ့သမ္မတ Trump အဆိုရဟာအနောက်ဘက်ကတစိမ့်တေတာအစ္စရေးနယ်မြေတွေထွက်သွင်းမှုအရေးသဘောထားကိုလက်တင်ခံထားခဲ့ပါရယ်
န 2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်ဆွတ်ဖက်မှုနဲ့ရုရှားအစိုးရလုပ်ငန်းတွေကိုထဲထဲဝင်ဝင်သိနေတဲ့ရုရှားသက်ရှုတဦးကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အဖွဲ့ထဲမှာရှိခဲ့တယ်လို့အမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတင်းလာနေတုန်းကဖော်ပြကြပါတယ်ဘဒူဘဝဖြစ်တယ်ဆိုတာကိုအမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွဖော်ပြတာမရှိပေမဲ့လို့ရုရှားသတင်းတချို့မှာတော့နာမည်ကိုပါဖော်ပြနေကြပါတယ်ရုရှားဆိုရပြောခွင့်ရဒမက်ထရီပက်စကော့ကတော့အခုလိုရုရှားသတင်းတွေထဲမှာဖော်ပြခံရသူဟာတမရရုံးမှာအလုပ်လုပ်ခဲ့ဘူးတာမှန်ပေမဲ့ထိတ်တန့်တာဝန်ယူခဲ့ဘူးသူမဟုတ်တယ်လို့တမရပူတင်နဲ့ဓာတ်ရိုက်အဆက်အသွယ်ရှိသူလည်းမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အဲ့ဒီလူကိုလွန်ခဲ့တဲ့နှစ်တော်ကြာကတည်းကတာဝန်ကနေဖယ်ရှားခဲ့တယ်လို့လဲပြောခွင့်ရပက်စကော့ကပြောပါတယ်။အမေရိကန်သတင်းတွေမှာတော့ဒီရုရှားသက်ရှုဟာရုရှားကနေထွက်ခွာဖို့ CIA ကအစောပိုင်းကန့်လှန့်တာကိုလက်မခံခဲ့တဲ့နောက်သူ့နဲ့လုပ်ငန်းတွေကို2018ခုနှစ်မှာရိုက်ပစ်လိုက်တာလို့ဖော်ပြကြပါတယ်။သူ့ကိုအခုလိုရေးပါတဲ့ထောက်လှမ်းရေးလုပ်ငန်းတွေကနေ CIA ကဖယ်ရှားလိုက်တာဟာသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေရဲ့ထိတ်တန့်အချက်လက်တွေပေါက်ကြားမှာကိုစိုးရိမ်နေအတွက်ဖြစ်တယ်လို့လဲ CNN သတင်းကဖော်ပြပါဗျ
။ပါကစ္စတန်နိုင်ငံကစစ်သွေးကြခေါင်းဆောင်တွေဖြစ်တဲ့ Mufti Mowali Masood ကို American ပြည်ထောင်စုကနိုင်ငံတကာအကြမ်းဖက်သူတူအဖြစ်ကြေညာလိုက်ပါတယ်။ American နိုင်ငံရေးဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပါကစ္စတန်တာလီဘန်လို့လူသိများတဲ့တရားမဝင်ဖွဲ့စည်းဖြစ်တဲ့ Tariq Al Taliban Pakistan TTP ရဲ့ခေါင်းဆောင်ဖြစ်တဲ့ Wali Masood ကိုအကြမ်းဖက်သမားဖြစ်ကြေညာခဲ့တာဖြစ်ပါတယ်။ Masood ရဲ့လက်အောက်မှာ TTP ကပါကစ္စတန်နိုင်ငံအတွင်းအသက်သေဆုံးခဲ့ရတဲ့အကြမ်းဖက်မှုတိုက်ခိုက်မှုအများအပြားမှာတာဝန်ရှိတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ Masood ဟာ Afghanistan အတွင်းက American တပ်ဖွဲ့တွေနဲ့ဒေသခံတပ်ဖွဲ့တွေကိုလည်းတိုက်ခိုက်ခဲ့နေတယ်လို့ယူဆကြပါတယ်။ American တို့ရဲ့ drones ရဲ့တိုက်ခိုက်မှုကြောင့် TTP ခေါင်းဆောင် Mullah Fazullah သေဆုံးခဲ့ပြီးတော့2018ခုနှစ်ဇွန်လမှာ Masood ဟာ TTP ရဲ့ခေါင်းဆောင်ဖြစ်လာခဲ့တာပါ။အင်္ဂါနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနထုတ်ပြန်ချက်မှာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ကောင်းဆောင်၁၂ဦးရဲ့အမည်စီးရင်ပါရှိခဲ့ရမှာ Hezbollah, Hamas, Palestine Islamic Jihad, ISIS, ISIS Philippines, ISIS North Africa တို့ပါဝင်ခဲ့ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင့်အရာအရေးယူတရားစွဲဆိုနိုင်ရေးလုပ်ငန်းစဉ်ဆလိုက်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား WIMM ဖွဲ့စည်းမှုကိုမြန်မာအစိုးရကအပြင်းထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှစက်တင်ဘာလ10ရက်နေ့ကအခုလိုကန့်ကွက်တာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးရန်တရာအနေနဲ့မြန်မာနိုင်ငံတွင်းကဆိုးဝါးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်ရာဇဝတ်ကြောင့်အရာအရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်ကြောင်းသူတို့ရဲ့လုပ်ငန်းစဉ်တွေမှာနိုင်ငံတကာဘက်ကရောမြန်မာနိုင်ငံအနေနဲ့ပါပူပေါင်းဆောင်ရွက်ဖို့အဖွဲ့အစည်းအကဲနီကိုလာခွန်ဂျမ်ကတနင်္လာနေ့တုန်းကလူ့ခွင့်ရေးကောင်စီမှရှင်းလင်းတိုက်တွန်းခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီအဖွဲ့ဖွဲ့တာကိုအပြင်းထန်ဆန့်ကျင်ကန့်ကွက်တယ်လို့ပူပေါင်းဆောင်ရွက်မှုလည်းမလုပ်ဘူးလို့ရည်ပြတ်ပြောဆိုလိုက်တာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအင်ကာနေမှာရန်ဂျာဒုက္ခသည်စကန်နေအတွင်း 3G နဲ့ 4G အင်တာနက်ဝန်ဆောင်မှုတွေကိုဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။ Technet နဲ့ Ukhya စကန်နေမြေတွေမှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးအင်တာနက်လိုင်းတွေကိုဖြတ်တောက်ပစ်ဖို့အစိုးရကအမိန့်ပေးခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ် Mobile ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်သူများအသင်းအထွေထွေအတွင်းရေးမှူး SM Fahad ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်က Danyef နဲ့ Ukhya မြို့တွေမှာဒုက္ခသည်စကန်သုံးတာစဉ်ရှိပါတယ်။2G အင်တာနက်ဝန်ဆောင်မှုတွေကတော့ဆက်ရှိနေပါဦးမယ်။ဘင်္ဂလားဒေ့ရှ်ကဆက်သွယ်ရေးဆိုင်ရာကြွမ်းကျင်သူတူရဲ့ပြောကြားချက်အရတော့ 2G line ဟာအချက်လက်တွေလွှဲပြောင်းပေးဖို့ရယူဖို့နဲ့ mobile internet အသုံးပြုဖို့တိတ်နှေးလွန်းတယ်လို့ဆိုပါရတယ်။ဒီလို internet line တွေဖြတ်တောက်တာကြောင့်ဒုက္ခသည်တွေမယုံမကြည်မယုံနိုင်ပဲတရားတော်ဖြစ်ခဲ့ရတယ်လို့ဆိုပါရတယ်။
Eritrean နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာမီဒီယာအပေါ်စင်စာတီးဖြတ်မှုအများဆုံးနိုင်ငံဖြစ်တယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောဆိုလိုက်ပါတယ်အမေရိကန်ပြည်တော်စုနယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအင်ကာနဲ့ထုတ်အစီရင်ခံစာတင်းမှာအီရစ်ထရီးယားကိုကမ္ဘာပေါ်မှာစင်စာတီးဖြတ်မှုအများဆုံးထိတ်တန့်စေနိုင်ငံစည်းရင်းရဲ့ထိတ်ဆုံးမှာဖော်ပြတာဖြစ်ပါတယ်။အီရစ်ထရီးယားရဲ့ရုပ်သံလွှင့်မီဒီယာအပေါ်တရားဝင်ဆက်ပြီးချုပ်ကန့်ထားပြီးနိုင်ငံပိုင်မီဒီယာကသတင်းထောက်တွေကိုလည်းထိန်းချုပ်ထားတဲ့အပြင်သတင်းအချက်အလက်တွေရရှိရာတခြားရင်းမြစ်တွေဖြစ်တဲ့အစိုးရထိန်းချုပ်တဲ့အင်တာနက်နောက်ပြည်ပရေဒီယိုအသံလွှင့်ဌာနတွေကိုလည်းတားမြစ်ထားတယ်လို့စောင့်ကြည့်အဖွဲ့ CPJ ကပြောပါတယ်။ဆာဟာရာတက္ကနာယတောင်ပိုင်းအာဖရိကဒေသတွင်းမှာအီရီထရီးယားနိုင်ငံကသတင်းထောက်တွေကိုဖမ်းဆီးထောင်ချမှုအဆိုးအဆုံးနိုင်ငံ2018ခုနှစ်ဒီဇင်ဘာလနောက်ပိုင်းအနည်းဆုံးသတင်းထောက်16ယောက်ကိုထောင်ချခဲ့တယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်
။ကမ္ဘာ့ Apple Company ဟာအင်္ဂါနေ့မှာသူ့ရဲ့နောက်ဆုံး iPhone မျိုးစားကိုထုတ်ပြန်ခဲ့ပါတယ်။iPhone 11လို့ခေါ်တဲ့အဲ့ဒီနောက်ဆုံးသော smartphone ဟာအရင် model တွေနဲ့တိတ်အများကြီးမကွာပါပဲ triple camera တက်ဆင်ထားပါတယ်အဲ့ဒီကင်မရာကိုပြိုင်ဘက် Samsung နဲ့ Huawei ဖုန်းတွေမှာပါရှိပြီးသားဖြစ်ပါတယ်အခုနောက်ဆုံးထုတ် iPhone 11ဟာအရင်ကထုတ်လုပ်ခဲ့တဲ့ iPhone တက်ဈေးပုံမှန်တက်တာပြီးအဲ့ဒီဖုန်းအသစ်ကိုဝယ်ယူသူတွေအနေနဲ့ Apple company ရဲ့ TV Plus video internet line ကို November လကစလို့တစ်နှစ်အခမဲ့30ကျွင်းရမှာဖြစ်ပါတယ်ဒီလို smartphone အသစ်ထုတ်ပြန်ခဲ့ပြီးတဲ့နောက် New York Wall Street မှာ Apple company ရဲ့အစု share တန်ဖိုးတရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်ခင်ဗျာ Direct from Washington
စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမသင်္ကေတထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကိုသမ္မတကယာရုကထုတ်ပယ်လိုက်တဲ့အကြောင်းနဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကိုအင်ကာနေ့မှာယာရုကဖယ်ရှားလိုက်တာပါ။အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နဲ့သမ္မတထရမ့်ကြားမှာအီရန်အရေးအာဖဂန်နစ္စတန်နဲ့တခြားကမ္ဘာအရေးကိစ္စတွေမှာပါအကြီးအကျယ်သဘောထားကွယ်လှဲခဲ့တာဖြစ်ပါတယ်ဒီအကြောင်းသတင်းတောက် Jeff Custer ရဲ့သတင်းလွှာကိုမတ်သိန်ဂေထိုက်ကပြောပြပေးမှာပါရှင
်တမရတော်နဲ့ထရန့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကိုတနင်္လာနေ့ညကယာရုကနှုတ်ထွက်ခိုင်းခဲ့ပြီးအင်ကာနီမှာတော့ယာရုကဖေရှားကြောင်းကြေညာခဲ့တာပါအမေရိကန်တမရအင်ဖြူရောမှာတာဝန်ထမ်းဆောင်မှုမလိုတော့ဘူးလို့မင်းညကဂျွန်ဘော်တန်ကိုအတိပေးပြီးပြီဖြစ်ကြောင်းဘော်တန်ရဲ့အကြံပြုချက်အများပြကသူနဲ့အကြီးအကျယ်သဘောထားကွယ်လွယ်ပြီးအစိုးရအတွင်းကတခြားသူတွေနဲ့လည်းသဘောထားကွယ်ပြားတာကြောင့်ဂျွန်ဘော်တန်ကိုနှုတ်ထွက်ဖို့ပြောလိုက်တာဖြစ်ပြီးဒီမနေ့မှနှုတ်ထွက်စာတင်တယ်လို့သမ္မတထရန့်ကတွစ်တက်မှအင်ကာနေကရေးသားခဲ့ပါတယ်အမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ဂျွန်ဘော်တန်ကိုကျေးဇူးတင်ကြောင်းသမရကပြောဆိုပြီးနောက်သတင်းပတ်ထဲသူ့နေရာမှာအစာထိုးခန့်အပ်မယ်လို့လည်းပြောပါတယ် Republican အစိုးရ30တာဝန်ထမ်းဆောင်ခဲ့သူဂျွန်ဘော်တန်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာသဘောထားတင်းမာသူအဖြစ်ရှုမြင်ခံရပြီး2018ခုနှစ်မတ်လမှာသမရအင်ဗျူရိုရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်သမရထရန့်ကခန့်အပ်ခဲ့တာဖြစ်ပါတယ်သမရထရန့်ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေးစစ်တပ်ဒုတိယဗိုလ်ချုပ်ကြီး HR McMaster ရဲ့နေရာကိုဂျွန်ဘော်တန်နဲ့အစားထိုးတာဖြစ်ပါတယ်။ဂျွန်ဘော်တန်ကသမရနဲ့မကြာခဏသဘောထားကွယ်လွယ်တယ်လို့အင်ပီရိုဒုတိယပြန်ကြားရေးတာဝန်ခံဟိုဂန်ဂစ်လီကသမရအင်ပီရိုအပြင်ဘက်မျက်ခင်းပြင်မှာသတင်းထောက်တွေကိုအခုလိုပြောပါတယ်။
John Bolton's priorities and policies just don't line up with the president's. And
John Bolton ရဲ့ဦးစားပေးကိစ္စတွေနဲ့ဥပဒေတွေနဲ့သမရနဲ့မကိုက်ညီပါဘူး။ယာရုလက်ကန်သမရအနေနဲ့သူ့ရဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့ပုံကူတူတူတယောက်ကိုခန့်အပ်နိုင်ပါတယ်။ဒါပေမဲ့အကောင့်ထဲပေါ်လာနိုင်စရာမရှိတာကြောင့်သမရကအပြောင်းလဲလုပ်လိုက်တာပါ
။ John Bolton ယာရုကထွက်တဲ့အချိန်ဟာဆိုရင်အမေရိကန်ရဲ့အတင်းမာဆုံးရန်ဘက်တွေဖြစ်တဲ့မြောက်ကိုရီးယားအီရန်တို့နဲ့သမ္မတထရန့်ကတန်တမာရေးလမ်းကြောင်းဖွင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာပါသမ္မတထရန့်ရဲ့အခုလိုဆောင်ရွက်ချက်တွေဟာဆိုရင်မြောက်ကိုရီးယားနဲ့အီရန်ဟာအကြီးအကျယ်မယုံကြည်ရသူတွေအဖြစ်ရှုမြင်ကြတဲ့မစ္စတာဘိုလ်တန်တို့လိုသဘောထားတင်မာတဲ့အစိုးရတာဝန်ရှိသူတွေအတွက်တော့စိတ်အနှောက်အယှက်ဖြစ်စရာပါနျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့ရော အင်းနီးချင်းနိုင်ငံတွေကိုပါရိုက်ခတ်စေတဲ့ဒုံးကျည်ပြစ်လွတ်မှုတွေလည်းထပ်ခါလုပ်နေပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုသမ္မတထရန့်ကဆက်ပြီးစည်းရုံနေတာပါဒါအပြင်အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့လည်းတင့်တော်တဲ့အချိန်မှာတွေ့ဆုံလို့ကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်အချံပေးဘော်တန်နဲ့သမ္မတထရန့်ကြားသဘောထားကွဲပြားမှုတွေကဒီလပိုင်းနေအတွင်းပိုပြီးပြင်းထန်ခဲ့ပါတယ်အီရန်ဘက်ကအမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းယာဉ်ကိုပစ်ချခဲ့မှုအပေါ်လက်တုံပြန်တိုက်ခိုက်မဲ့အစီအစဉ်ကိုသမ္မတထရန့်ကပယ်ဖျက်လိုက်ပြီးတောင်နှမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဖို့နဲ့မြောက်ကိုရီးယားဘက်ချမ်းကိုဖျက်ကူးခဲ့ပြီးတဲ့နောက်မပြေလည်မှုတွေပိုတိုးခဲ့ပါတယ်။မစ္စတာဘိုတန်ကတော့အီရန်ကိုတိုက်ခိုက်ဖို့လိုလားခဲ့ပြီးမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေကိုလည်းပွန့်ပွန့်လင်းလင်းဝေဖန်ခဲ့တာပါ။အင်ပီရိုသတင်းကမ်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဗန်ဒါယေးဝန်ကြီးစတီဗင်မနူချင်တို့နဲ့အတူဂျွန်ဘိုတန်တက်ရောက်ဖို့မိနစ်60အလိုမှာသူ့ကိုယာရုကထုတ်ပယ်ကြောင်းသမ္မတထရန့်ရဲ့ကြေညာချက်ထွက်လာတာပါအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးသာရောက်လာခဲ့တဲ့အင်ပီရိုသတင်းစာရှင်းလင်းပွဲမှာတော့ဂျွန်ဘိုတန်ကိုယာရုကထုတ်ပယ်တဲ့ကိစ္စကိုသတင်းထောက်တွေကမေးမြန်းခဲ့ကြပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့အစိုးရရဲ့ဦးစားပေးကိစ္စရပ်တွေနဲ့နိုင်ငံခြားရေးမူဝါဒရှိမှန်းချက်တွေကမပြောင်းလဲဘူးလို့ဖြေကြားသွားပါတယ်
။ But I don't think any leader around the world should make any
ကဘာတလောကဘေကောင်းဆောင်မှာအစိုးရဖွဲ့တွေကတူးထွက်သွားတာကြောင့်သူတို့ရဲ့လက်ခံယုံကြည်ချက်ကိုပြောင်းလဲလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သမ္မတထရန့်ရဲ့နိုင်ငံခြားရေးမူဝါဒကလည်းအရေးကြီးတဲ့အနေအထားမှာပြောင်းလဲပါလိမ့်မယ်
။သမ္မတ George W. Bush လက်ထက်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Bolton ကသမ္မတထရန့်ကိုထောက်ခံတဲ့ Fox News Channel မှာသုံးသပ်သူအဖြစ်လုတ်ခဲ့ပြီးတဲ့နောက်သမ္မတထရန့်အစိုးရမှခန့်အပ်ခံရတာဖြစ်ပါတယ်။ယာရုခဖယ်ရှားခံရတဲ့ Mr. Bolton ရဲ့နေရာမှာတော့ Charlie Kupperman ကယာယီအမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ယူမယ်လို့လည်းအင်ဗျူရောကကြေညာပါတယ်။ American သမ္မတ Donald Trump အစိုးရလက်ထက်ပထမဆုံးအမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်ခံရသူကတော့စစ်တပ်ကအငိမ့်စာဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းဖြစ်ပြီးယာရုတာဝန်ထမ်းဆောင်ပြီးတလမပြည့်ခင်မှာပဲယာရုကထုတ်ပယ်ခံရတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့တက်တန်းသုံးနှစ်တာကာလအတွင်းအမျိုးသားလုံခြုံရေးအကြံပေး3ဦးရှိခဲ့ပြီးဖြစ်ပြီးနောက်သတင်းပတ်မှာစရုပ်ထမြောက်အမျိုးသားလုံခြုံရေးအကြံပေးကိုခန့်အပ်မယ်လို့ပြောဆိုထားပါတယ်။
မတင်ကြီးတိုက်ပြပြသွားတာပါရှင်အခုတော့မြန်မာပြည်ဆိုင်ရာသတင်းလှတွေစက်တိုက်နာစင်ကြရပါမယ် WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာမြန်မာနိုင်ငံရဲ့အချုပ်ချာအာဏာကိုဝင်ရောက်ဆွတ်ဖက်နေတဲ့အတွက်မြန်မာအစိုးရကလုံးဝလက်မခံတဲ့အပြင်နိုင်ငံတကာခုံရုံးတရားစီရင်မှုကိုလည်းလက်သင့်ခံမှာမဟုတ်ဘူးလို့စက်တင်ဘာလ10ရက်နေ့ကဂျနီဗာလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကတုံ့ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပြင်းထန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့မြန်မာအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ဖို့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းထားပါတယ်အပြည့်အစုံကိုတော့မတ်အင်ချင်းနိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့ဂျနီဗာလူ့ခွင့်ရေးကောင်စီညီလာခံမှာအင်္ဂါနေ့ကမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကနေ WIM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရအဖွဲ့ရဲ့ပထမဆုံးတင်သွင်းတဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်ကြောင်းအခုလိုပြောသွားပါတယ်
Myanmar strongly objected the establishment of WIM, which is an
WIM စုံစမ်းစစ်ဆေးမှုရန်ရာအဖွဲ့ဖွဲ့စည်းတာကိုမြန်မာကပြင်းပြင်းထန်ထန်စန့်ကျင်ကန့်ကွက်ခဲ့ပါတယ်။ဒီအဖွဲ့ဟာ FFM mission ကိုပြောင်းလဲဆက်ကန်တဲ့အဖွဲ့ဖြစ်တယ်လို့လူ့ခွင့်ရေးကောင်စီကမြန်မာပေါ်တစ်လျှောက်လုံးဖိအားပေးခွဲခြားဆက်ဆံဝေဖန်ပြစ်တင်လာတဲ့နောက်တစ်ဆင့်လောက်ရလဲဖြစ်ပါတယ်
။စက်တင်ဘာလ9ရက်နေ့က WIM စုံစမ်းစစ်ဆေးမှုရန်ရာအဖွဲ့ဥက္ကဋ္ဌနီကိုလတ်စ်ကွန်ဂျန်ကကုလသမဂ္ဂကပေးထားတဲ့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်မဲ့သူတို့အဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုပထမဆုံးချိန်အစီရင်ခံစာတင်သွင်းခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကဒီရန်ဒီယားအဖွဲ့ကိုလက်မခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ဦးကျော်မိုးထွန်းကအခုလိုတုံ့ပြန်သွားပါတယ
်။ Members of the council even pointed out that the
establishment of WIM လူ့ခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတယ်လို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်ထောက်ပြခဲ့တာပါ။ဒ ဒီစုံစမ်းစစ်ဆေးမှုရန်ရအဖွဲ့မှာပါတဲ့လုပ်ငန်းရှင်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုဆက်ဖက်နေတဲ့အပြင်ဒီမိုကရေစီစနစ်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကိုစောင့်ကြည့်ဖို့ဆိုပြီးဒေါ်လာ26တန်းကျော်သုံးစွဲမဲ့ဘတ်ဂျက်ငွေဟာများလုံးပြီးလုံးဝမလိုအပ်ပါဘူး
။ဒါ့အပြင်လူခွင့်ရေးကောင်စီမှာဘတ်ဂျက်ငွေလုံလောက်မှုမရှိတဲ့အချိန်အခုလိုမျိုးသုံးစွဲတာဟာတသက်ဖြုန်းတီးရာရောက်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါရယ်။နီကိုလတ်စ်ကွန်ဂျီယန်ရဲ့တနင်္လာနေ့လူခွင့်ရေးကောင်စီမှပြောကြားချက်ထဲမြန်မာနိုင်ငံမှာအဆိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားစီရင်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့တာပါဒီလိုနိုင်ငံတကာခုံရုံးဖွဲ့စစ်ဆေးတာမျိုးကိုမြန်မာဘက်ကလက်ခံမှာမဟုတ်ဘူးလို့ဦးကျော်မိုးထွန်းကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် In this regard Myanmar strongly rejects any mechanism
of any ဥပဒေနဲ့အညီရေးယူဆောင်ရွက်ချက်အားလုံးဆောင်ရွက်နိုင်သည့်နိုင်ငံတရားစီရင်မှုဓမ္မမို့နိုင်ငံတကာခုံရုံးရဲ့ရန်ရလုပ်ငန်းတွေစီရင်ကင်တွယ်မှုစူးစမ်းချက်တွေစတဲ့ဘယ်အရာမျိုးမဆိုမြန်မာအနေနဲ့လုံးဝလက်ခံမှာမဟုတ်ပါဘူ
းသက်ဆိုင်တဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တဲ့ဒီရန်ရအဖွဲ့ရဲ့အပြုမူဟာအခြေအနေတွေကိုပိုးပြီးဆိုးရွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ပြဿနာတွေကိုဘာမှဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့လည်းဦးကျော်မိုးထွန်းကဆိုပါရယ်။ဒါ့အပြင်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM အဖွဲ့ကိုမြန်မာအစိုးရရောပြည်သူတွေတာမကလူမှုအဖွဲ့အစည်းအားလုံးကပါလက်မခံကန့်ကွက်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါရယ်
။ Myanmar categorically rejected FFM and its
report. FFM ဖွဲ့ကိုရောသူ့ရဲ့အစီရင်ခံစာကိုပါမြန်မာဘက်ကလုံးဝဆန့်ကျင်ကန့်ကွက်ပါရယ်။အားနည်းချက်တွေရှိနေသလိုပလိုက်မှုတွေရှိနေတဲ့အပြင်အဖွဲ့ရဲ့မူရင်းစစ်မြစ်ကလည်းနိုင်ငံရေးရတွန်းအားပေးမှုတွေပါနေတာပ
ါ FFM အစီရင်ခံစာဟာတစ်ဖက်သက်ဆွဆွဲချက်တွေကိုဗဟိုပြုရေးသားထားတာဖြစ်ပြီးစန့်ကျင်ဘက်အထောက်အထားတွေကိုပယ်ချထားကြောင်းဦးကျော်မိုးထွန်းကပြောပါရယ်အခုလိုမြန်မာအစိုးရဘက်ကကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုမရှိတာဟာမြန်မာဘက်ကပြစ်မှုကျူးလွန်သူတွေကိုအရေးယူပါမယ်ဆိုတဲ့ပြောဆိုချက်ကိုပိုးပြီးတန်တရားဖြစ်စေကြောင်း AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOE ကိုပြောပါရယ
် It's another example of how the Myanmar government is unwilling to
ပြောသွားတာကတာဝန်ခံမှုတာဝန်ယူမှုရှိစေဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုကိုမြန်မာအစိုးရဘက်ကလူလူလာလာပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးဆိုတဲ့တာဒကတစ်ခုဖြစ်တယ်လို့သူတို့အနေနဲ့မြင်ကြောင်းဒါပြင်အပြစ်ရှိသူတွေကိုအရေးယူဖို့ဆိုတော့မြန်မာအစိုးရရဲ့ဂတိကဝတ်တွေကိုလည်းရော့ပါစေချောင်းမြန်မာအစိုးရအနေနဲ့ဒီရန်ရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအဖွဲ့အစည်းတစ်ခုအနေနဲ့တိုက်တွန်းချောင်း Francisco Bansconi ကပြောသွားတာပါဒါပြင် WIM အဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာနိုင်ငံတကာတရားစီရင်ရေးအတွက်အလွန်အရေးကြီးတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ကိုအချက်လက်တွေအထောက်အကူပြုခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုတော့လာမယ့်စက်တင်ဘာလ16ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းမှာဖြစ်ပါရရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကတင်မှုသေးခင်တစ်ခုဘက်ကိုအလှည့်ပေးချင်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ခွဲတစ်ခုမှာမနေ့ကလူ2ယောက်ကိုတပ်ဖြတ်ပြီးလာရောက်ပြစ်ထားခဲ့ပေမဲ့ဘသူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကတော့ဒီလူသတ်မှုနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲနေကြပြီးရဲတပ်ဖွဲ့ကတေမှုတေခင်ဖွင့်ပြီးတော့စုံစမ်းနေဆဲဖြစ်ပါတယ်အခုလိုလက်သက်မပေါ်တဲ့လူသတ်မှုဟာစုစုပေါင်း9ယောက်ရှိနေပြီဖြစ်တဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောတယ်လို့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
မြေပုံမြို့နယ်ကန်တောင်ကြီးမြို့မဆေးမှာလှုပ်ကြံတက်ဖြတ်ခံထားရတဲ့လူသေးလောင်းနှလောင်းတွေ့ရှိခဲ့ပေမဲ့လည်းတရခန်းကိုမဖော်ထုတ်နိုင်သေးဘူးလို့မြေပုံမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါရတယ
်။မြေရောက်ပုံတော့ကြီးရဲ့ဥမောင်းလုံးမြေရောက်ကတက်ခံရတယ်။အဲ့ဒီမှာဖြစ်တာမဟုတ်ဘူး။ညနေမှာဖြစ်ပြီးတော့အဲ့ဒီကြီးလမ်းခွာဆုံးပေါ့။အဲ့ဒီမှာလာပြီးတော့ပေါင်းဖြတ်ပြီးတော့ထားလိုက်တော့အဲ့ဒီပေါ်မှာအပြည့်ပေါ်ပါရဲ့သူတို့ကတက်ခံရရဲကလည်းဆုံးရလို့မရဘူးဒီမှုစီခင်းမဖွင့်တာ။အဲ့လိုဖြစ်ရင်မျိုးကကျွန်တော်မျိုးမှာအခုရှင်ခဏယောက်တူရှိပြီပေါ့နော်။ဒါနဲ့တယောက်မှောက်ကိုလက်ပေါ်ကိုတက်ဆိုင်ရကရှားပြီးတော့ဟိုပေါ်ထုတ်နေတာမရှိဘူးပေါ့နော်။အခုဖြစ်ချင်တာဆိုရင်ဒီဘက်ကောင်ကအထိတ်လန့်တုံ့ထုတ်နေကြတာပေါ့။
2018နဲ့2019ခုနှစ်အတွင်းမြေပုံမြို့နယ်အတွင်းမှာအခုလိုလက်သက်မပေါ်ပဲလှုပ်ကြံခံရလို့ဒေသုံသူ9ဦးရှိပြီလို့ဦးဖေတန်းကပြောပါတယ်။လှုပ်ကြံတက်ဖြတ်ခံရသူနှူးကတော့ကန်ဆောင်ကြီးမြို့ကဦးညီညီထွေးနဲ့အမျိုးနဲ့တဲကန်းထောင်းကျေးရွာသားဥမောင်လုံးတို့ဖြစ်ကြပါတယ်။ ती लोग जामु हा यखान लेने का ये फौज़ ये लच्छा पिटे लो यूसा जाऊं और ना पाइंट ऐसे तो ना जो भूमुजी विंसो उगाने सोसवे था वाले
यहाँ वालों क्या डॉगी बोलो बाबा जी में शिए और यखान नहीं आओगे तो हो लाइट बोले भी हो ना कॉम्पलेक्स बोले यार लाइट ऑन करने पे कॉम्प
သမရောရဲ့ဆွဆွဲချက်ပေါ်အေးအေးပြန်ကြားရေးတာဝန်ခံခိုင်တူခါကတော့၎င်းတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းစုခဲ့တယ်လို့မြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲပါတယ်ကျွန်တော်တို့လည်းလုံးဝပတ်သက်မှုမရှိဘူးဗျမြို့ပေါ်ကနေပြီးတော့အခုလိုမျိုးဒီရဲစက်စက်ပေါ်ချမှုခေါင်းရှားတဲ့အနေအထားမျိုးဖြစ်နေတဲ့အကြောင်းเนาะ အဲ့ဒီမှာအောက်ချုပ်ရေးတာဝန်ယူထားတဲ့အခွင့်အရေးတွေရပါရင်ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေးနဲ့ဒါပေမဲ့ပတ်သက်လို့မရှိသေ
မြင့်သက်လာနေတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကလည်းလက်သက်အမှန်ကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး
VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ကမူရစေဝဖန်စီမှုသတင်းတပုတ်ကိုပြောပြပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်မှာမူရစ်စေတည်ဆောင်သူတွေနဲ့ထိုင်းနယ်ခြားသောတပ်ဖွဲ့တွေမနေ့ကမနေ့ပိုင်းမှာအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။မူရစ်စေကုံတွေတွေထွက်ပြေးလွတ်မြောက်ခဲ့ပေမဲ့ကာလတန်ဘိုးဘတ်ငွေတန်3000ကျော်ဘူးတန်ဘိုးရှိတဲ့စိတ်ကြွဆေးပြား73သိန်းကိုတော့တင်စီထားနိုင်ခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ယာဒီဝူလူစိုးဝါနေတဲ့အချိန်မှာအခွင့်ကောင်းယူပြီးမူရစ်စေဝါတွေတည်ဆောင်လာနေကြတဲ့မူရစ်မောင်ခိုအဖွဲ့တွေနဲ့ထိုင်းစစ်တပ်တို့ဟာစက်တင်ဘာလ10ရက်နေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမှန်ချင်းရိုင်ဒေသတွေမှာတောင်ကျရေတွေကြီးလမ်းတွေပျက်စီးပြီးမြေပြိုမှုတွေဖြစ်နေတဲ့အချိန်မှာမူရစ်မောင်ခိုသမားတွေကလည်းစိတ်ကြွဆေးတွေကိုနယ်စပ်လမ်းကြောင်းတွေကဇက်တိုက်တည်ယူလာနေကြတာပါ။မူရစ်စေဝါတွေအများဆုံးတင်ဆောင်ဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်ချင်းမှန်ခရိုင်ချင်းတောင်မြို့ကံပန်ထောက်နေကြားလမ်းကနေစေမောင်ခိုသမားတွေကစိတ်ကြွစေးတွေပယ်ဆောင်လာကြတဲ့အကြောင်းကြိုတင်သတင်းရထားလို့စောင့်နေကြတဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေနဲ့ဝိယမောင်ခိုသမားတွေဟာမနေ့9နိုင်အချိန်ကစပြီးနှစ်ဖက်အပြန်လှန်ပစ်ခတ်ခဲ့ကြပါတယ်ပစ်ခတ်မှုတွေဖြစ်ပွားပြီးမိနစ်ပိုင်းအတွင်းမှာပဲစိတ်ကြွစေးကြတွေပယ်ဆောင်လာသူတွေဟာလာလန်းအတိုင်းပြန်လည်ဆုတ်ခွာသွားကြပြီးပယ်ဆောင်လာတဲ့စိတ်ကြွစေးများတသန်းတသိန်းပါတဲ့ကျောပိုးအိတ်တွေကိုတော့စွပစ်ထားခဲ့ကြတာကိုထိုင်းနေသားဆောင်တက်တီကတိမ့်စီလိုက်တဲ့အကြောင်းရဲချုပ်စကစ်ချိုင်းစင်တာကအခုလိုပြောသွားပါတယ်
ဗလာတို့ကတက်ပစ်နေဗလာဒီကပထမပြောတာကတော့ပုံကပ်ကြမှာမှာတော့တက်ပစ်လာ
မူရစီဝါရီနဲ့ပတ်သက်လို့ကျွန်တော်တို့ဝင်လာနေတာတွေကိုရအောင်လိုက်ဖမ်းနေပါတယ်မူရစီဝါတိုက်ဖြည့်ရေးနဲ့ပတ်သက်လို့မြန်မာဘက်နဲ့လည်းဆွေးနွေးထားပါတယ်သူတို့ကလည်းပူးပေါင်းဆောင်ရွက်ပါမယ်ဆိုတဲ့အကြောင်းပြောဆိုသွားပါတယ်စက်တင်ဘာလ9ရက်နေ့ကတော့တချီလိမ့်မြို့ချစ်ချီရဲ့အမှတ်တရသားပေါ်နဲ့တချီလေးမြို့အတွင်းမှာလဲထိုင်းနိုင်ငံဘက်ကနေတည်ဆောင်လာတဲ့မူရစ်ဆေးဝါးထုတ်လုပ်ရမှာတုံးနေတဲ့ရောစက်ဓာတ်ဆေးဝါးဖြစ်တဲ့ hydrochloric acid စုစုပေါင်းအလေးချိန်ဂါလန်2,080ရှိတဲ့ပုံပေါင်း400ကျော်ကိုတည်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုလည်းမြန်မာနိုင်ငံဘက်ကဖမ်းဆီးမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်မှာတော့မူရစ်မောင်ခိုသမားတွေနဲ့ထိုင်းစစ်တပ်တို့ဟာမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာပြောပြသွားတာပါရှင် VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြီးချိန်မှာ Intercept 70နဲ့ Mia Set 3ဂျိုတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကို email ကနေတဆင့်ဝေဖန်ကြံပြုလို့ရဲနားဆင်လို့ရဲတည်တခြင်းတွေတောင်းယူလို့ရဲဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပြီးစာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kilohertz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်မှနားဆင်ကြရမှာက
ငင်းငန်းစွာအတူချင်းတဲ့နေထိုင်ရေးမူကြီးငါးချက်ကိုသူတို့ကပယ်လိုက်ပြီးပြုတ်ပြီးကအခုပြောနေတာကတော့
မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တဲ့အိန္ဒိယတရုတ်နိုင်ငံရဲ့ပါဝင်မှုရဲ့လာလာကောင်းဖြစ်မဖြစ်ဆိုတာဆွေးနွေးထားကြတာကိုနားဆင်ကြမှာဖြစ်ပါတယ်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါရှင်တွေသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြက်ကိုရဲမင်းထွန်းနဲ့မတ်ဤတန်စင်တို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။အနောက်နိုင်ငံတွေကိုမြန်မာစစ်တပ်ကဘယ်လိုလှည့်စားခဲ့ပုံဆိုတဲ့ကောင်းစဉ်နဲ့Walter Russell Mead က Wall Street Journal ရဲ့ website မှာစက်တင်ဘာလ9ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။တိုးတက်လာနေတဲ့တရုတ်ပြည်နယ်ရှင်နိုင်ဖို့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒရေးရာဆောင်ရွက်သူတွေကအာရှအကြောင်းကောင်းကောင်းနားလည်ရလားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ပြီးတော့မြန်မာနိုင်ငံကိုဥပမာပေးကစိတ်ပူပန်ရတယ်လို့ဆိုပါတယ်။အမေရိကန်ကမျှော်မှန်းထားတဲ့လက်တွေ့မကျတဲ့လူ့ခွင့်ရေးစနှုန်းတွေကိုမြန်မာကမဖြည့်ဆည်းနိုင်တဲ့ခါမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လှုပ်ဆောင်နေသူတွေကို short တွက်လာတယ်လို့မြန်မာစစ်တပ်ကိုလည်းလုံပိုင်ခွင့်အာဏာပေးလိုက်ပြီးတော့တရုတ်ရဲ့လွှမ်းမိုးမှုပိုအားကောင်းအောင်ထောက်ပံ့တဲ့နည်းနဲ့အမေရိကန်ကတုံ့ပြန်လိုက်တယ်လို့ဆိုပါတယ်။1992ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုရထားတဲ့ဒေါ်ဆန်းစုကြည် 15 နှစ်ကြာနေအကျယ်ကျုပ်အကြခံရပြီးတဲ့နောက်စစ်အုပ်ချုပ်ရေးကိုတွန်းလှန်ကအာဏာရယူနေတယ်ဆိုတဲ့စိတ်ကူးရင်ဇလန်သူတို့စိတ်ထဲမှာတွေးထားခဲ့ကြပေမဲ့လက်တွေ့အခြေအနေကတော့အဲ့လိုမဟုတ်ဘူးလို့ဆောင်းပါးရှင်ကထောက်ပြပါတယ်။ငင်းချင်းတဲ့ဒီမိုကရေစီရရှိရတဲ့အတွက်စစ်အာဏာရှင်လက်ထက်ကမြန်မာနိုင်ငံကိုကဲ့တင်မဲ့ရဲရင်တိတ်ကြရှိတဲ့သူရဲကောင်ပေါ်လာပြီးဆိုပြီးတော့ညှော်မှန်းထားခဲ့ပေမဲ့2019ဩဂတ်စ်လမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးတပ်တွေကြောင့်ရခိုင်ပြည်နယ်ကရင်ဂျာအများအပြားထွက်ပြေးရတဲ့အခြေအနေကြုံနေရတဲ့အခါမှာတော့အားလုံးကတုန်လှုပ်သွားခဲ့တယ်လို့យေတာထားပါတယ်။ဒေါ်ဆွေရဲ့လုံပိုင်ခွင့်အာဏာတကယ်ရှိရတဲ့ပို့ပြီးတော့မျောလင့်ထားတဲ့သူတွေကလည်းဒီလိုအဖြစ်ဆိုးမှာဘာမှမလုပ်ရကောင်းမလားဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုအပြစ်တင်ကြတယ်လို့ဆိုပါတယ်။ဆောင်မရှိနဲ့တွေးဆုံစကားပြောဆိုခဲ့ကြတဲ့သူတွေထဲမှာဒေါ်စုကိုထောက်ခံသူတွေကစန့်ကျင်သူတွေပါပါဝင်ခဲ့ကြပေမဲ့သူတို့အားလုံးကတတန်နဲ့ပြောကြတာကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာပြည်ပခါကိုခုတုံးလုပ်ပြီးတော့အနောက်တိုင်းမဟာမိတ်တွေနဲ့ဒေါ်အောင်ဆန်းစုကြည်ကြားတွေးခွဲဖို့လုပ်နေလို့ပြောကြတဲ့အကြောင်းရေးသားထားပါတယ်။သူတို့ပြောတာမှန်ပါတယ်တကယ်လည်းတွေးခွဲနေပြီလို့ဆောင်မရှိကထောက်ခံပါတယ်။ရခိုင်ပြည်ပခါကြောင့်ဂျာမနီ၊ဗြိတိန်၊အမေရိကန်စတဲ့အနောက်နိုင်ငံတွေကယင်းနှမြုံနေသူတွေနောက်ဆုတ်ထွက်သွားတဲ့အချိန်မှာဂျပန်၊စင်ကာပူ၊တောင်ကိုရီးယားလိုကုမ္ပဏီတွေကတော့မမှုဝယ်ဆက်ရှိနေသေးတယ်လို့ရေးထားပါတယ်။အခုလိုတခြားအာရှနိုင်ငံတွေဝင်လာတာကြောင့်တရုတ်ကိုကြီးစီးပွားရေးအရာမှီခိုနေကြမလို့တော့ပဲနဲ့မြန်မာစီးပွားရေးကိုပဲ့ကိုင်နေနိုင်ဖို့ကမြန်မာပူကျုပ်တွေရည်မှန်းချက်ဖြစ်ပြီးတော့အခုလိုသူတို့ဖြစ်စေချင်တယ်လို့လက်တွေဖြစ်လာနေပြီလို့ထောက်ပြထားပါတယ်။လူခွင့်ချိုးဖောက်မှုတွေကိုအပြစ်ပြောတိုင်းထွာနေတဲ့နောက်နိုင်ငံတွေရဲ့ပေးတံဟာတသမတ်တည်းမရှိဘူးလို့မြန်မာပြည်သူများစုကမြင်တဲ့အကြောင်းဆောင်းပါးရှင်ကဆိုပါတယ်။ပြီးခဲ့တဲ့လအိန္ဒိယမှာနိုင်ငံသားဖြစ်ခွင့်စီးရင်အစ်တထုတ်ပြန်တော့ကအာတမာနေတဲ့မွတ်စလင်နှစ်တန်းလောက်နိုင်ငံသားဖြစ်ခွင့်မရပဲနဲ့နိုင်ငံမဲဖြစ်ရမယ့်ခြေအနေကိုတော့အနောက်နိုင်ငံတွေကအာရုံထားပြီးတော့ပြောဆိုတာမတွေ့ရဘူးလို့ဆိုရတယ်။ရှင်ချန်းကမွတ်စလင်တွေပေါ်မှာတရုတ်ဆိုရကကြီးလွတ်နေတာတွေအလားတူကက်ရှမီးယားဒေသမှာအိန္ဒိယဆိုရရဲ့လုပ်ရည်တွေကြောင့်အနောက်တိုင်းဆိုရတွေနဲ့ယင်းနှိမ့်မြုံနယ်သူတွေစီးပွားရေးဆက်မလုပ်ပဲလှည့်ထွက်သွားတာမတွေ့ရဘူးလို့လည်းဆိုပါတယ်။ဗီယက်နမ်လိုပဲတရုတ်ရဲ့ PR ပေးမှုတွေကိုမြန်မာနိုင်ငံကအမြဲတမ်းကာကွယ်နေရတယ်လို့ဆိုပါတယ်။တရုတ်နဲ့လက်တကမ်းပဲဝေးတဲ့မြန်မာနိုင်ငံနဲ့အလုပ်တွဲလုပ်ဖို့ကအခုလက်ရှိလုံဆောင်နေတဲ့အမေရိကန်နိုင်ငံကြားရေးမူဝါဒတွေထပ်ပိုးပြီးတော့စီးစနစ်ကျပြီးတမိုင်းဆောင်ကိုပို့နားလည်တဲ့နည်းနဲ့ဆောင်ရွက်ဖို့လိုတဲ့အကြောင်းဆောင်းမရှင်ကထောက်ပြထားတာကိုဖတ်ရပါရစေ။
ဆက်လက်ပြီးစက်တင်ဘာလ9ရက်နေ့တော့ The Straits Times သတင်းစာမှာ British Welsh ရေးသားထားတဲ့2020ရွေးကောက်ပွဲအကြိုပြင်ဆင်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့မျက်နှာစာအသစ်ကအသင်းဆောင်ကြုံနေဆိုတဲ့ကောင်းဆန်ပါသတင်းဆောင်ပါကနေကောက်နှုတ်တင်ပြလိုပါရယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေတရားဝင်မစသေးပေမဲ့နောက်နှစ်ရွေးကောက်ပွဲမှာမြန်မာနိုင်ငံရဲ့အခင်းကျင်းကတော့အနေအထားပြောင်းလဲမှုရှိနေမှာဆိုပြီးအစချီရေးသားထားပါရယ်2020ရွေးကောက်ပွဲဟာသမိုင်းဝင်2015ခုနှစ်ရွေးကောက်ပွဲနဲ့မတူပဲပိုပြီးပွင့်လင်းပြီးပြိုင်ဆိုင်မှုပိုခဲတဲ့နိုင်ငံရေးရှိလာတာနဲ့အမျှမဲဆွယ်စည်းရုံးမှုနိုင်ငံရေးပါတီနဲ့လူထုကိုစူးစီးလုံဆောင်မှုပုံစံတွေပြောင်းလဲလာနေပါတယ်။ယနေ့ရွေးကောက်ပွဲဟာလူမှုမီဒီယာ Facebook ရွေးကောက်ပွဲဖြစ်ပါလိမ့်မယ်လို့လည်းဆိုပါတယ်။မြန်မာပြည်သူ38ရာခိုင်နှုန်းအရေးတော်အဖြစ်လူသား20ဟာလူမှုမီဒီယာတွေကိုအသုံးပြုနေပါတယ်။လူမှုမီဒီယာရဲ့အရေးပေါ်မှုကိုထပ်ပြီးမြင့်တင်ပေးမှာကလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မယ့်လူငယ်တွေလို့ဆိုပါရယ်2020ခုနှစ်မှာပထမဆုံးမဲပေးနိုင်မယ့်လူငယ်အရေးအတွက်၅တန်းပိုလာနေပြီးသူတို့ရဲ့စစ်အစိုးရကိုစန့်ကျင်တဲ့အတိုင်းအတာကအရင်မျိုးဆက်တွေလောက်ပြင်ထန်မှာမဟုတ်တာကြောင့်လက်ရှိစီးပွားရေးနဲ့အလုပ်ကံရရှိမှုကိုသူတို့ပိုပြီးစိတ်ဝင်စားပါလိမ့်မယ်လို့ဆိုပါရယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားဩဇာလွှမ်းမိုးမှုလည်းအရင်ထက်ပိုများလာရမှာတရုတ်နိုင်ငံရဲ့ဩဇာကိုတက္ကသိုလ်ပိုင်လိုင်းတွေရှိရာနေရာမှာတင်မကတနိုင်ငံလုံးမှာတွေ့မြင်နိုင်ပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေနဲ့မြေပိုင်ဆိုင်မှုဟာကျိန်မီယုံအမျက်ဒေါသတွေကိုတဖြည်းဖြည်းချင်းမီးမွေးပေးနေပြီး NLD ပါတီနဲ့တရုတ်တို့ရဲ့ရင်းနှီးမှုဟာ NLD အတွက်အားသာချက်ထက်ဝန်ထုတ်ဝန်ပိုးသားဖြစ်စေပါလိမ့်မယ်လို့ဆိုပါတယ်။ရွန်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းစီးပွားရေးအထူးသဖြင့်ခီးသွွားလုပ်ငန်းကိုထိခိုက်လာတာကိုမြန်မာပြည်သူတွေသိမြင်လာကြပေမဲ့နိုင်ငံရေးကောင်းဆောင်တွေအတွက်တခြားနည်းလမ်းရှာဖို့ခင်ကျင်းအနေသာရှိပါတယ်လို့ဆိုပါတယ်။ဒါပြင် NLD ပါတီဟာစစ်တပ်ကိုစန့်ကျင်ခုခံနိုင်စွမ်းရှိတယ်ဆိုပြီးတော့လူနည်းစုတိုင်းရင်းသားတွေကိုဆွဲဆောင်လို့ရနိုင်ပွဲမရှိတော့ပါဘူးတဲ့။ပတ်ပုံနဲ့ထားတဲ့ပါတီပေါင်း96ပါတီရှိရမှာ52ပါတီဟာတိုင်းရင်းသားပါတီတွေဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာပိုနိုင်ခြင်းရှိလာတာနဲ့အမျှအဲ့ဒီတိုင်းရင်းသားပါတီတွေဟာအစိုးရကိုတင်မြောက်နိုင်တဲ့ King Maker အခမ်းကဏ္ဍရလာနိုင်တယ်လို့လည်းဆိုပါတယ်။ကျမတော်ရဲ့ပြည်ထောင်စုကြံခဲ့ရေးပါတီကတော့အင်အားချိနဲ့လာနေပြီးဆွတ်ဆောင်မှုရှိတဲ့ခေါင်းဆောင်မရှိကြောင်းတမတော်ကိုရိုင်းကပြင်ပကဖျားပေးမှုတွေကိုရင်ဆိုင်နေရတာကြောင့်လည်းကြံခဲ့ရေးပါတီဟာပြည်သူတွေနောက်ထပ်ရွေးချယ်စရာပါတီအဖြစ်ရပ်တည်နိုင်တဲ့အခြေအနေပုံမနဲ့ပါလာနေကြောင်းရေးသားထားပါတယ်။ NLD ပါတီအတွက်လည်းစိန်ခေါ်မှုတွေရှိနေရမှာပါတီတွင်အပြောင်းအလဲတွေလုပ်ခဲ့ပေမဲ့ဘယ်သူကတောင်းဆန်းစုကြည်ကိုဆက်ခံမလဲဆိုတဲ့အချက်က2020ရွေးကောက်ပွဲမှာအရေးပါတဲ့နေရာကရှိနေပါလိမ့်မယ်လို့ဆိုပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲမှာ NLD အနိုင်ရမရဆိုတဲ့မေကွန်းထက်မျက်နှာစာတင်တဲ့အတူထွက်ပေါ်လာတဲ့မတိကျမေယာမှုတွေကနေကောင်းမွန်တဲ့ရွေးကောက်ပွဲတစ်ခုကိုမွေးထုတ်ပေးနိုင်မလားဆိုတာကသာမေကွန်းထုတ်เสียဖြစ်လာနေကြောင်းရေးသားထားကြောင်းပါခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြကြပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက h i t hit ကရိုက်တာထိတာထိုးတာ b e l o w below ကအောက်ဖက် t h e the b e l t belt ကကဘာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကကဘာအောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝိဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေဘွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူအူကိုထိခိုက်နေတာအောင်လှုပ်ရမှာစီးမဆောက်တာမျိုးလို့လဲဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault she was not well so it's not fair to put the blame on her
Larry ကအပြစ်အာလုံးဟာဂျိန်းကြောင့်လို့ပုံချတာတကယ်မလို့တင်တဲ့အပြုမူပါပဲဂျိန်းကနေမကောင်းဖြစ်နေလေတော့သူ့ဘောအာလုံးပုံချတာတော့မတရားဘူးဘောလို့ဒီပေးရပါတယ် ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Hit below the belt.
လူပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့ English စာလေ့လာကြမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ပါတယ်။အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်ရီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြမညဉ့်ညံ့ရေးမှာပတ်သက်မှုပါပြီးခဲ့တဲ့ရက်တွေအတွင်းအစိုးရကူစလေရီနဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြည်ရဲ့ရည်ဆွေးနွေးတဲ့အခါမှာနှစ်ဖက်အပြည့်ရည်ဆွေးနွေးမှုကိစ္စတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆိုပြုတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြမနိုင်ငံညဉ့်ညံ့ရေးလုပ်ငန်းစဉ်အထူးသဖြင့်တော့ဒီမြမပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရည်ကိစ္စမှာတရုတ်နိုင်ငံဘက်ကခုနောက်ပိုင်းမှာအတော်လေးကိုထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေ့ရပါတယ်။အထူးသဖြင့်ဒီမြောက်ပိုင်းအဖွဲ့အစည်းတွေကိုခေါ်ပြီးတော့တွေ့တာမျိုးတွေလုပ်ပါရဲ။နောက်အစိုးရနဲ့လည်းတွေ့ပြီးတော့ဒီမြောက်ပိုင်းအထူးသဖြင့်တရုတ်နယ်စပ်ကိစ္စတည်ငြိမ်ကိစ္စနဲ့ပတ်သက်ပြီးပြောဆိုတာတွေရှိပါတယ်။ဒါကြောင့်မို့ဒီမြမညီညာရေးလုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်တရုတ်နိုင်ငံကအခန်းကဏ္ဍတစ်ခုလိုမျိုးပါဝင်လာတာဟာညီညာရေးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့ကျွန်တော်ဒီညတဲ့ဒီလိုက်မှာဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့DPNS လူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မူဇော်ဖြစ်ပါတယ်။နောက်တူကတော့မြမရေလေးလာသူဖြစ်ပါတယ်။အရင်ရှမ်းပြည်နယ်ကပြည်သူ့လွတ်တော်ကုစလေဟောင်းတူလည်းဖြစ်ပါတယ်။ဦးရဲထွန်းမှာနှစ်ဦးစလုံးတော့အရင်ဆုံးဦးရဲထွန်းကတော့လီလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးရဲထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးရဲထွန်းကြားပါရဲ့လားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်။
ကျွန်တော်ခုနကမြောက်ပိုင်းကိစ္စနဲ့ပဲဦးရဲထွန်းကိုအရင်မေးလိုက်ချင်ပါတယ်။ရှမ်းပြည်နယ်နဲ့လည်းသက်ဆိုင်နေတော့အခုမြောက်ပိုင်းကိစ္စမှာပြောရမယ်ဆိုရင်တရုတ်နိုင်ငံကတော်လေးတည်တည်ဝင်ဝင်ပတ်သက်နေပါတယ်။ခုနမြောက်ပိုင်းအဖွဲ့တွေကိုခေါ်ယူဆွေးနွေးရမျိုးတွေမြောက်ပိုင်းအဖွဲ့တွေဘက်ကပြောရတော့တချို့မြောက်ပိုင်းအဖွဲ့စည်းတာဝန်ရှိသူတွေထူးထူးတရားနယ်လေးဘက်ကပြောတာတော့သူတို့ကိုဖိအားပေးတယ်ပေါ့နော်။အစိုးရနဲ့ညှိဖို့ဆိုတာသဘောမျိုးပြောပါတယ်။နောက်တစ်ဖက်မှာဆွေးရကဥကြတင်ဆွေးတွေပေါ့လေတရုတ်နိုင်ငံသွားပြီးတော့ဒီကိစ္စတွေပြောတာရှိပါတယ်ခင်ဗျာ။အဲ့တော့တွေ့ဆုံဆွေးနွေးရလည်းလုပ်နေတာရှိပါတယ်။အဲ့တော့မြောက်ပိုင်းကိစ္စဒီညဉ့်ရေးလုပ်ငန်းစဉ်တွေမှာတရုတ်ကအတော်လေးအခုနောက်ပိုင်းထဲထဲဝင်ပတ်သက်လာတဲ့ပတ်သက်လို့ဥရထွင်းအမြင်ကိုအရင်ဆုံးသိကြပါလိမ့်ခင
်ဗျ။မှန်ပါတယ်အခုနောက်ပိုင်းမှာတရုတ်ကထဲထဲဝင်ပြောင်းပေါ့လေဒီရေရေလောင်လောင်ကဘာတိအဲ့လိုပါဝင်ပတ်သက်လာရတဲ့အဓိကအကြောင်းတစ်ခုကတော့ဟိုဝီဒိုဦးနုလက်ထက်တုန်းကသူတို့ချက်မှတ်ခဲ့ဘူးတဲ့ငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးလူကြီး၅ချက်ပေါ့နော်သူတို့ရဲ့ဒီရေဝင်ရောက်မဆက်ဖက်ရေးဆိုတဲ့ဟာပေါ့အဲ့ဒီငញ្ញန်းစွာအတူချင်းတဲ့နေထိုင်ရေးလူကြီး၅ချက်ကိုသူတို့ကအခုပယ်လိုက်ပြီပြုတ်ပြီကအခုပြောနေတာကတော့တခြားနိုင်ငံတွေရဲ့အဲပြည်ချင်းရေးကိစ္စတွေမှာလည်းတက်ကြွတဲ့เนาะကျွန်တော်တို့ဒီအပြည့်သဘောဆောင်တဲ့အဲဘက်ကနေပြီးတော့ပါဝင်ပြီးတော့အဲဆက်ဖက်ရေးဆိုတဲ့သဘောမျိုးပေါ့เนาะအဲ့လိုသူတို့ကအဲမူချလိုက်တယ်ချလိုက်တော့ပြောချင်တာကတော့ကျွန်တော်တို့လိုဟိုအိမ်ကြီးချင်းနိုင်ငံအရင်ကတမိုင်းကြောင်းအရာလဲသူတို့ဒီဝင်ရောက်ပတ်သက်ဆွတ်ဖက်ခဲ့တဲ့အတွက်ကြောင့်မလို့ဒီမငင်းချမ်းနိုင်တဲ့ပြဿနာတွေဆက်ပြီးတော့ဖြစ်နေတဲ့ဒေတာတွေပေါ့နော်အဲ့လိုနေဒေတာတွေမှာဆိုလို့ရှိရင်သူတို့ဝင်ပါမှာပဲသူတို့ကဝင်ပြီးတော့ဖြည့်ရှင်းပေးမှာပဲအဲဒီဟာတွေကပြင်းပြင်းနိုင်မယ်ဆိုတဲ့သဘောထောင်တာပေါ့လေအဲအဲ့တော့အဲကျွန်တော်တို့နိုင်ငံအနေနဲ့တိုက်ရိုက်ပြောရမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့သိကြတဲ့အဲသူတို့ရဲ့ထောက်ပံ့မှုပေါ့နော်သူတို့ရဲ့ဒီအားပေးမှုနဲ့အများကြီးထိုင်နေတော့သူတို့ဝင်ရောက်ပြီးတော့ဒီအဲမှာဒီပါမယ်ဆိုရင်အပြည့်သဘောလဲထောင်မယ်အဲနောက်တစ်ခုကစိတ္တနာလဲမှန်မယ်ဆိုလို့ရှိရင်တော့ကြည့်ကြည့်ရရောက်ကိုင်းနိုင်တယ်ဆိုတာကတော့အမှန်ပဲဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော
်
ဟုတ်ကဲ့ပြောပါ
ဆက်သူတို့အနေနဲ့စိတ္တနာကမမှန်ဘူးကျွန်တော်တို့ဒီနိုင်ငံကိုဟလာသူတို့အနေနဲ့ကြိုးကန်ချဲလဲဖို့ဝင်ရောက်ဆွတ်ဖက်ဖို့ဒီနိုင်ငံကိုအစဉ်အမြဲချုပ်ကန်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးရှိနေတယ်ဆ
ဆိုလို့ရှိရင်တော့နောက်တစ်ခါကကျွန်တော်တို့အစိုးရအဲနဲ့တက်မတော်ကလည်းသူ့ကိုမယုံဘူးဖြစ်နေတယ်ဆိုလို့ရှိရင်တော့ဒီပြဿနာကဒီရှိကျွန်တော်တို့နာတာရှိယောဂါကြီးလို့ဖြစ်နေတဲ့အပေါ်ရှိပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်ဒီနေ့မှာမေးချင်တာကတရုတ်နဲ့မြန်မာဆက်ဆံရေးကိစ္စပါတရုတ်မြန်မာဆက်ဆံရေးကပြောမယ်ဆိုရင်1988မတိုင်ခင်စစ်ဆိုးကဟိုးအရင်မဆလအဆိုးကလက်ထက်မှာဆိုရင်ခတ်တင်းတင်းရှိပါတယ်အဓိကတော့ဘာမဘီကွန်မြူနတီပါတီနဲ့ဆက်ဆံနေတဲ့ကိစ္စပါဒါပေမဲ့88နောက်ပိုင်းစစ်ဆိုးကလက်ထက်တလျှောက်လုံးမှာတော့တရုတ်နိုင်ငံကစစ်ဆိုးကကိုတောက်လျှောက်ကြားခံပြီးတဲ့သဘောမျိုးပူပူနီးစပ်ဆက်ဆံလာမျိုးတွေ့ရပါတယ်ဒါပေမဲ့နောက်ပိုင်းမှာတမူစီအကူပြောင်းလောက်ပိုင်း1992ဒီဦးသိန်းစင်တို့လက်ထက်တွေကပြန်ပြီးခတ်ခေါ်ခွာလေးဖြစ်လာတယ်ဖြစ်လာတော့ဒီနေရာမှာတရုတ်နိုင်ငံရဲ့ခုနကဥယျာထွန်းပြောသွားတဲ့နိုင်ငံခြားရေး policy နဲ့ပတ်သက်လို့ပဲကျွန်တော်ထပ်မေးချင်ပါတယ်ပထမ policy ကသူများနိုင်ငံတွေကိစ္စမှာဂျာမန်ရေအရင်တုန်းကဒီနာဝတ္တနာဖဆစ်ဆူကလက်ထက်တုန်းကဒီကုလသမဂ္ဂတို့မှာလည်းသူအမြဲပြောပါတယ်တခြားနိုင်ငံတွေရဲ့ကိစ္စမှာဝင်းအောင်စုဖေးကိစ္စကိုရပ်တည်နေတယ်ဒါပေမဲ့ခုနကဥယျာထွန်းပြောသလိုနောက်ပိုင်းမှာသူ့ရဲ့နိုင်ငံခြားရေး policy ပြောင်းလာတယ်တခြားနိုင်ငံတွေရဲ့ကိစ္စတွေမှာတက်ကြွကြွပါဝင်လာတဲ့အနေအထားမျိုးဖြစ်လာတော့အခုမြန်မာနိုင်ငံကိစ္စမှာလည်းအလားတူတကယ်တမ်းအစိုးရနဲ့ရောစစ်တပ်နဲ့ရောခက်ခွာဖြစ်နေတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တွေကိုအကူအညီပေးတယ်လို့အစိုးရနဲ့စစ်တပ်ဘက်ကလည်းယူဆပုံရပါတယ်ဆွဆွဲရည်လည်းရှိပါတယ်အဲ့တော့ဒီကိစ္စကတကယ်တမ်းအလားအလာကောင်းဖြစ်ပါမလားမြန်မာတရုတ်ဆက်ဆံရေးကအ
ဲကျွန်တော်တို့နိုင်ငံရဲ့အနေအထားကအခုအနောက်ဘက်ကဒီဘင်္ဂလီပေါ့နော်ကျွန်တော်တို့ထွက်ပြေးတဲ့အဲဒီဒုက္ခတွေတွေကိစ္စကလည်းရှိနေတယ်အဲဒီကိစ္စကလည်းရေရှည်မှာအာကျွန်တော်တို့နိုင်ငံကိုကုလသမဂ္ဂမှာဝိုင်းဝန်းပြီးတော့ဒီအပေးဆန့်ကျင်ခံရမယ့်အနေအထားကရုံထွက်နိုင်လို့မဖြစ်နိုင်တဲ့အောက်မှာကုလသမဂ္ဂမှာကျွန်တော်တို့ကအများအားအဲ့လိုဗီဒီယိုအာဏာသုံးနိုင်တဲ့အင်အားကြီးနိုင်ငံတစ်ခုလိုနေတာကတော့အမှန်ပဲအဲ့ဒီဘက်ကနေပြီးတော့ကြည့်မယ်ဆိုရင်တော့တရုတ်ပြည်နဲ့ကျွန်တော်တို့ကလည်းပေါင်းသင်းထားရမယ်ဆိုတဲ့သဘောရှိတာပေါ့တခြားကလည်းအစိုးရရောတပ်မတော်ရောတရုတ်ပြည်လည်းသိပြီးတော့ရုံကြည်ပုံမရဘူးအဲ့လိုဖြစ်တဲ့အခါမှာသူကအဲဒီမြောက်ပိုင်းကိစ္စမှာဆိုလို့ရှိရင်လေအဲဒီရင်းများရင်းတကယ်ရဖို့ဆိုတာသူ့ရဲ့အဲပါဝင်ပတ်သက်မှုသူ့ရဲ့ဒီဩဇာကလည်းအများကြီးလိုနေတယ်လိုနေတဲ့အခါကျတော့ကျွန်တော်တို့ကဘယ်လိုအသုံးချမလဲပေါ့နော်ဘယ်လိုဒီကိစ္စကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့စီမံခံရမလဲဒီများကိုကျိုးကင်တဲ့ဒီလိုအချင်းချင်းမျိုးမှာကျွန်တော်တို့ကဘယ်လိုအပပနနနဲ့ဒါကိုပြန်အသုံးချမလဲဆိုတဲ့အပေါ်မှာတော့အများကြီး
လေလေဖြစ်ပါလေ။ဦးညွတ်လှရှိပါလေ။ဦးညွတ်လှကတချင်ကဒီဒီမိုစီရေးတကြွလှူရှာသူဖြစ်ပါလေ။မြမကြီးနဲ့လည်းတော့နှိစက်ရှိသူဖြစ်ပါလေ။ဦးညွတ်လှကိုကျွန်တော်ဖိတ်ခေါ်ချင်ပါလေ။ဦးညွတ်လှကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားပါလ
ေ။ဦးညွတ်လှခုနကဥယျထွန်းဆွေးနွေးသွားတာကြီးကြားမိမှာပါ။အဲ့တော့တရုတ်မြန်မာဆက်ဆံရေးအခုနောက်ပိုင်းအထူးသဖြင့်တရုတ်နိုင်ငံကညီငယ်ရေးလုပ်ငန်းစဉ်တွေအရှင်းမြောက်ကိစ္စတွေမှာပိုးပြီးထဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့ဦးညွတ်လှရပြန်သိချင်ပါလေ။
ဟုတ်ကဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံကပါဝင်ပတ်သက်လာတဲ့ညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သုံးသပ်ရမယ်ဆိုလို့ရှိရင်အမှန်တော့ကျွန်တော်ရိုးရိုးပွင့်ပွင့်လင်းလင်းပြောရင်စေနာတန်တန်နဲ့သဘောရိုးတော့မဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံအများစုကတနိုင်ငံနဲ့တနိုင်ငံဆက်ဆံရေးလုပ်ကြတဲ့အခါတိုင်းမှာကြည့်မယ်ဆိုရင်ဘယ်လုပ်ငန်းတွေမှာပဲပါဝင်ပတ်သက်လာလာမိမိတို့ရဲ့အချိုးစီးပွားကဥစွာပထမဦးစားပေးတဲ့ပုံစံရှိပါတယ်။တနည်းအားဖြင့်ပြည်ဝင်နေသားရပဲဖြစ်ဖြစ်စီးနိုင်ငံရေးစီးပွားရေးအဲ့ဒီဒီအခြေခံတွေပေါ်မှာမူတည်ပြီးတော့ဆက်ဆံပေါင်းသင်းကြတဲ့သဘောသာဖြစ်ပါတယ်။ဒါကြောင့်မလို့ဦးနာဦးရတွန်းဆွေးနွေးသွားတယ်လို့ပဲတရုတ်ပဲဖြစ်ဖြစ်တခြားပဲနိုင်ငံနဲ့ပဲဖြစ်ဖြစ်ဆက်ဆံရတဲ့နေရာမှာသူတို့ရဲ့နိုင်ငံရေး policy ကိုတော့နားလည်ထားဖို့လိုပါတယ်။တရုတ်ရဲ့နိုင်ငံရေး policy ကဘာလဲဆိုတော့အခုလက်ရှိမှာ one nation region ဆိုတဲ့ပုံစံနဲ့သွားပြီးတော့အာရှဒေသတစ်ခုလုံးကိုစိုးမိုးရေးထိုင်ဝမ်ဟောင်ကောင်ဖော်မိုဆာမကာဟုစတဲ့အဲ့ဒီနိုင်ငံတွေကိုစိုးမိုးရေးနဲ့မြန်မာနိုင်ငံအပါဝင်ပေါ့လေအဲ့ဒီလိုစိုးမိုးရေးပုံစံတစ်ခုရှိတယ်။အဲ့ဒီကနေတဆင့်သူတို့ကဘာလဲဆိုတော့ဟိုမော်စီတုံးလက်ထက်တည်းက one nation country ဆိုတဲ့ပုံစံမျိုးလောက်လာပြီးတော့တရုတ် community ကိုနိုင်ငံအနှံ့မှာလွှတ်ထားတယ်။နော်အောက်ချိုရန်ရည်တွေမှာလည်းထဲတော့ဝင်ပါဝင်အောင်လောက်လာတယ်။နောက်ဘာသာရေးနည်းရာအပြင်လည်းမြန်မာနိုင်ငံနဲ့ပတ်သက်မှဆိုလို့ရှိရင်ဟိုရင်ကတရုတ်နဲ့မြန်မာဆက်ဆံရေးကလည်းအဲ့ဒီလိုပေါ့ဟိုဗုဒ္ဓဆွေတော်ဟိုဒီပါတွေကိုဒီမှာဖူးမြော်တာတွေပါတွေလောက်ခဲ့ပေးတာတွေရှိတယ်။အဲ့တော့သူကဘာလောက်လာလဲဆိုတော့ကျွန်တော်တို့ကစိုးရိမ်ကြည့်တာကတရုတ်တွေဗုဒ္ဓဘာသာကိုယ်ဝယ်ဗုဒ္ဓဘာသာမြန်မာတရုတ်တွေဖြစ်အောင်လို့လုပ်ပြီးတော့တိုင်းပြည်ရဲ့အနေအထားကအင်မတန်စိုးရိမ်စရာအနေအထားကိုရောက်လာတယ်။ကျွန်တော်တို့ကတစ်ဖက်ကပေးလို့ယူတဲ့နေရာမှာလည်းအဲ့ယူတဲ့ဟာကိုလည်းဟိုနိုင်နိုင်ချင်ချင်ယူဖို့လိုတယ်။
ကျွန်တော်ဥအောင်မူဇော်လီလိုင်းပေါ်ရောက်လာလို့ဥအောင်မူဇော်ကိုကျွန်တော်လှည့်ပြန်ပြီးတော့မေးချင်ပါတယ်။ဥအောင်မူဇော်ကတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌပါခင်ဗျာ။အဲ့တော့ဥအောင်မူဇော်ကျွန်တော်အခုသိချင်တာက ခုနကတော့ဦးကျော်လာဆွေးနွေးသွားတယ်ခုနကဦးရထွန်းလည်းဆွေးနွေးသွားတယ်ဦးရထွန်းကတော့ဒီအရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းပေါ့နော်ရှမ်းပြည်နယ်ဘက်ကဒီတရုတ်နိုင်ငံအထူးဖြစ်ညီညာရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောင်းတာလေးရှိတယ်လို့တစ်ဖက်မှာဆွေးနွေးရတာလည်းရှိတယ်ဦးအောင်မျိုးစော်ရဲ့အမြင်သိချင်ပါတယ်အထူးဖြစ်ဒီအရှေ့မြောက်ဒေသမှာတရုတ်ကထဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့
ဟောပထမဆုံးကျွန်တော်တစ်ချက်ပေါ့ကျွန်တော်တင်ပြချင်တာကတော့အညီရှိရင်တော့ရင်အောင်ပါပဲဗျအညီရှိရင်တော့ယုံပါလို့ပြောတဲ့ကိစ္စကကျွန်တော်တိုင်းပြည်တွင်းမှာမှပြဿနာတွေကိုကျွန်တော်မရှင်းနိုင်ဘူးဆိုရင်အခြားတိုင်းနိုင်ငံတွေနဲ့ဆက်ဆံရတဲ့အခါမှာကျွန်တော်ကအမြဲတမ်းပဲအောက်ကျနောက်ကျဖြစ်နေမှာပဲလို့ကျွန်တော်ပြောချင်တာတစ်ခုပေါ့နော်ဒုတိယတစ်ချက်ကဒီတရုတ်နိုင်ငံနဲ့ပတ်သက်လို့ကျွန်တော်တင်ပြချင်တာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့ကတရုတ်ကကျွန်တော်နဲ့မိုင်းထောင်နဲ့ချီပြီးတော့အိမ်ရေးဆက်ဆံတဲ့နိုင်ငံတစ်ခုဖြစ်တယ်နောက်တစ်ခုကတရုတ်ပြည်သူ့သမ္မတနိုင်ငံကအခုလောဆယ်အခြေအနေကပြောဆိုတော့အမကြီးဝါရရဲ့ဖြစ်ဖြစ်နိုင်ငံရေးရပဲဖြစ်ဖြစ်အခြားအကြောင်းအရာတွေရောက်အရာပဲဖြစ်ဖြစ်တကယ်အင်အားကြီးနိုင်ငံတစ်ခုဖြစ်နေတယ်အဲ့ဒီအခြေအနေတွေအောက်မှာဟိုကျွန်တော်တို့နိုင်ငံအနေနဲ့ဘုရားပြဿနာအပေါင်းဆုံးရောထွေးနေတဲ့နိုင်ငံတစ်ခုအနေနဲ့အချို့ကိစ္စတွေမှာကျွန်တော်တို့ကမာတင်တင်ဆက်ဆံနိုင်မလားဆိုတဲ့အခြေအနေကလည်းတစ်ဖက်ကမေးရဖြစ်လာကျွန်တော်အမြင်နဲ့ကျွန်တော်တင်ပြချင်တာကတော့နိုင်ငံရေးကိစ္စတွေပဲဖြစ်ဖြစ်ပြည်ဝေးကိစ္စတွေပဲဖြစ်ဖြစ်အခြားအကြောင်းအရာကိစ္စတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာကျွန်တော်နိုင်ငံအနေနဲ့တကယ်အင်အားကြီးနိုင်ငံနဲ့ဆက်ဆံတဲ့အခါမှာကျွန်တော်ပြည်သူတွေရဲ့အကျိုးစီးပွားကိုတက်တက်ကြည့်ပြီးတော့ဆက်ဆံမှုလိုတယ်လို့ကျွန်တော်မြင်တော့ကျွန်တော်ပြောလိုပါတယ်ကျွန်တော်ချေချင်အပြင်တော့ကျွန်တော်အဓိကပြောချင်တာကဒီနေ့ကမ္ဘာမှာကအင်အားကြီးနိုင်ငံတစ်ခုအနေနဲ့အင်အားကြီးမှတော်တော်ကိုကြီးရဲ့နိုင်ငံတစ်ခုအနေနဲ့ရပ်တည်နေတဲ့အခြေအနေဖြစ်တယ်။အဲလိုအခြေအနေမျိုးမှာသူတို့နဲ့မိုင်းထောင်နဲ့ချီပြီးတော့နေနွေးဆက်ဆက်နေတဲ့အင်းရင်းနိုင်ငံတစ်ခုပြည်နာအပေါင်းဆုံးရောတွေးနေတဲ့နိုင်ငံတစ်ခုအနေနဲ့သူတို့နဲ့ဆက်ဆံတဲ့အခါမှာဘယ်လိုဆက်ဆံရမလဲသူတို့မဟုတ်လို့ရှိရင်ကျွန်တော်ပြည်သူတွေရဲ့အကျိုးကိုတက်တက်ကြည့်ပြီးတော့ဘယ်လိုဆက်ဆံရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြည်သူတွေနောက်တစ်ခုကအဓိကတော့ကျွန်တော်တိုင်းပြည်ပေါင်းစုံတဲ့ပုံစံတွေအနေနဲ့ဒီကိစ္စကိုချက်ချင်းချင်းချင်းလုံးကြလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလိမ့်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုအောင်မိုးစောလီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာဦးရထွန်းလည်းလီလိုင်းပေါ်ခဏနေပြီးပေါ့ကျွန်တော်တို့ရရှင်နေပြန်ပြီးအလှည့်ပေးကြပါလေဦးချစ်မြစ်ကိုရင်းလုံးဖိတ်ခေါ်ကြပါလေဦးချစ်မြစ်ရဲ့ထူးထူးလေးကတရုတ်နဲ့ဒီညီငယ်ရေးလုပ်ငန်းစဉ်ဆက်ဆက်တာကိုအဓိကထားပြီးတော့ဆွေးနွေးမေးမြန်းစေချင်ပါလေ
ဟုတ်ကဲ့ရှာကျွန်တော်တို့ဂျပန်မဟာမိတ်ဖွဲ့ကတရုတ်ငွေကြေးလုပ်ငန်းရှင်မှာပါဝင်ဖို့သူကအဆိုပြုလာတာအပိုင်းမဆရာရဲ့ဒါမှကျွန်တော်တို့နေ့80ကျော်ကျွန်တော်တို့ညီကိုချင်းချင်းတိုင်းနာချင်းချင်းဖြစ်လာတဲ့ကျွန်တော်စစ်ပွဲတွေကဒီနေ့ကြီးမငြိမ့်နိုင်တာကျွန်တော်တို့မြန်မာဟိုစစ်တဲ့ကျွန်တော်တို့စစ်အာဏာရှင်တွေဆင်းရဲခြင်းရဲ့အုပ်ချုပ်ခဲ့တဲ့ခေါင်းဆောင်တွေအတုံးမကျလို့ဒီလိုပဲကျွန်တော်တို့တွက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့သူတို့တက်လာတဲ့ဟိုကသူတို့ရဲ့ကျွန်တော်တို့ဟောပေါ့ဒီချောင်းရကြွတော်တာကြီးကလူကမြို့သားကျူစီဘာမြို့သားကျူစီဘာလို့ပြောတယ်မြို့သားနိုင်ငံကြီးတို့လည်းပြောတယ်တကယ်တော့လုံနေတာကဒီလိုဖြစ်မလာဘူးသူတို့တကယ်မြို့သားကျူစီဘာမြို့သားနိုင်ငံကြီးလုံနေဆိုရင်ကျွန်တော်တို့တိုင်းနာအချင်းချင်းညီကိုတွေအချင်းချင်းအားလုံးဟာတင်းမြတ်နေရမယ့်အချိန်ရောက်နေပါပြီဒါကြောင့်လည်းကျွန်တော်တို့စစ်အာဏာရှင်လက်ထက်အဆင်ပြေရနေပြီးတော့ကျွန်တော်တို့ဟိုနဝတ္တနာဖခေအစိုးရလက်ထက်တုန်းကလည်းကျွန်တော်တို့စစ်အာဏာရှင်တွေဟိုငမင်းငါဆိုင်ဆိုင်ရောက်လုပ်ခဲ့တယ်ပြူကြီးရလဲအကာအကွယ်ပေးခဲ့တယ်။တာကွယ်ပေးပြီးမှကျွန်တော်လူငယ်ရင်းကောင်စီမှာအကာအကွယ်ပေးခဲ့တယ်။ဒါမှမဟုတ်ကျွန်တော်တို့အကာအကွယ်ပေးတာတဲ့ကျွန်တော်တို့ကပေးလိုက်ရတဲ့ဘဝတင်ရန်စာတားတွေကကျွန်တော်တို့ကရှုံးပါတယ်။ဒါကြောင့်ကျွန်တော်တို့ဒီချိန်မှာကျွန်တော်တို့တိုင်းသားအချင်းချင်းဟိုခေါင်းဆောင်နေတဲ့ကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကစာရင်းပေါ်မှာသူတို့ပေါ်မှာမူတည်ပါလိမ့်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆက်သွားရှင်တူလှည့်ပေးကြပါမယ်။ဦးတန်းလွင်တို့တို့ဆွေးနွေးမြန်းမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဦးချင်းမြပြောသွားတဲ့ဟာတွေအားလုံးကိုကျွန်တော်ထောက်ခံပါတယ်။ကျွန်တော်နိုင်ငံကအစောကြီးတည်းကတရုတ်လက်ထက်ရောက်ကြပါ။ဦးနေဝင်းရဲ့အဖေကဥဖို့ခလို့ခေါ်တယ်။အဲ့ဒါတရုတ်ကြီးပြ။ကျွန်တော်တို့အားလုံးကတရုတ်လက်အောက်ပါအကြာကြီးနေခဲ့ပြီ။ဘယ်တော့မှမကောင်းခဲ့ဘူး။အဲ့ဒါပဲပြောချင်ပါတယ
်။ဟုတ်ကဲ့ဦးတန်းလေးကျေးဇူးပါ။ကျွန်တော်နောက်ထပ်သရရှင်တူပြန်လှည့်ပေးချင်ပါတယ်။ဦးကိုတီးလည်းမူဆွေးနွေးမြေမြောင်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့နော်လက်ရှိအစိုးရရောအရင်အစိုးရရောသူလုပ်နေတာကတော့ကျွန်တော်တော့တိတ်တော့သဘောမကျဘူး။ဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့အခုနော်တရုတ်ကတော့ဝင်ရောက်ပြီးတော့ဆက်ဖက်တယ်ဆိုပြောတာ။ကျွန်တော်ဗမာပြည်သူအချင်းချင်းဗမာနိုင်ငံသားအချင်းချင်းကဘာဖြစ်လို့နော်လိမ့်လည်လက်စားပြီးတော့ကျွန်တော်ပြည်သူတိုင်းသားပြည်သူတွေကိုဖိနှိပ်နေရတယ်လေ။ကိုယ်ချင်းချင်းနော်ညီညွတ်အောင်လုပ်လို့ရရတဲ့ဒါနဲ့ဘာဖြစ်လို့မလုပ်လဲ။ အဲ့ဒါနိုင်ငံတကာကနေဝင်ရောက်ဆက်ဖက်တယ်လို့ပြောတာတော့ဒါလက်ရှိအဖွဲ့အစည်းတွေနော်စစ်တပ်အဖွဲ့အစည်းတွေကပြည်သူဖိနှိပ်ဖို့ပဲသူတို့ကတော့နိုင်ငံကိုအုပ်ချုပ်ဖို့ပဲသူတို့လှုပ်ဆောင်နေတာပဲကျွန်တော်မြင်ရတယ်ခင်ဗျာ
ဟုတ်ကဲ့
နော်တရုတ်တင်မကဘူးဗျကျွန်တော်ပြောရမယ်ဆိုရင်နော်အမေရိကန်ရဲ့နော်ပြင်သစ်ရဲ့အဲ့ဒီလူအဲ့ဒီအဖွဲ့အစည်းတွေပါဝင်ဖို့လူတွေကဘာဖြစ်လဲဆိုရင်အဲ့ဒီလူတွေပါဝင်မှအဲ့ဒီအဖွဲ့အစည်းပါဝင်မှကျွန်တော်တို့တိုင်းသားပြည်သူတွေကနော်ငင်းညာတရားတဲ့အဖွဲ့အစည်းကိုရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မိုးစော်ကြီးကျွန်တော်တို့အချိန်ရှိနေအချိန်ကနေအကသက်ရှိနေလို့ကျွန်တော်အရင်နောက်ကိုဦးရထွန်းကိုကျွန်တော်နောက်ဆုံးအလှည့်ပြန်ပေးလိုက်ချင်ပါတယ်အဲအခုလို့ဒီအခုခုနဆွေးနွေးသွားတာဦးရထွန်းကြားမိပါပါကျွန်တော်10မိနစ်လောက်တော့ချိန်ရပါတယ်အဲဒီအခုဒီတရုတ်နိုင်ငံကနေပြီးတော့အခုလို့ညီတိုင်းလုပ်ငန်းစဉ်တွေမှာအခုဆွေးနွေးလာဆွေးနွေးဖို့ကြိုးစားတယ်သူတို့ဝင်ရောက်ညှိနှိုင်းပြဖို့ကြိုးစားတဲ့ကိစ္စကတကယ်ပဲအဆင်ပြေမယ်ထင်လားအလားလာကောင်းထွက်မယ်ထင်လားကိုဦးရထွန်းအမြင်သိချင်ပါတယ်
အဲမအူးဆုံးတော့သူတို့ဒီလိုဝင်ရောက်ဟွာဖြစ်တယ်ဆိုတဲ့ဥစ္စာကစေတနာတန်တန်နဲ့ဝင်ရောက်ဟိုဝင်ရောက်ပြီးတော့ဆက်ဖက်တာမျိုးဝင်ရောက်ပြီးတော့ဆောင်ရွက်ပေးတာညှိနှိုင်းပေးတာမျိုးဖြစ်ဖို့တော့လိုတယ်အဲ့ဒါကတော့အရေးကြီးဆုံးပဲအဲ့ဒီအပေါ်မှာဒီ policy ရတိုင်းရင်းသားတွေကိုကျွန်တော်တို့ကအဲဒီကျွန်တော်တို့နိုင်ငံကကျင့်သုံးမဲ့ policy ရပြောမယ်ဆိုရင်တော့ကျွန်တော်တို့က democracy federalism ကိုပေးဖို့ကျွန်တော်တို့ကသဘောတူထားပြီးသားဖြစ်တဲ့အခါကျတော့အဲ့ဒီဟာမှာကျွန်တော်တို့ကချင်းချင်းလင်းလင်းအဲဒီအဲ့ဒီလမ်းကြောင်းအတိုင်းထောင်ရွက်နိုင်ဖို့လိုတယ်ဗျအဲ့ဒါချင်းပြနိုင်တယ်ဆိုရင်တော့ကျွန်တော်တို့ကပေးမယ်ဆိုတော့အတိုင်းသားအခွင့်အရေးကတရုတ်ပြည်ရဲ့သာပါတယ်တရုတ်ပြည်ကစီးပွားရေးညွှန်ရေးစီးလုံးညွှန်ရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဟာလောက်ပဲပေးတာကိုဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ခေါင်းဆောင်တွေကအဲ့ဒီဘက်ကနေပြီးတော့ချင်းကပ်ပြီးတော့ကျွန်တော်တို့ဝင်ပြီးဟိုကူညီထောင်ရပေးဖို့အဲကူညီတောင်းမယ်အဲဆိုလို့ရှိရင်တော့မဆိုးဘူးလို့ဒီသဘောထောင်နိုင်တယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
အလားပြောချင်တာကတော့ကျွန်တော်တို့ကပြည်ပြည်ရဲ့အဲဒီအားနေချက်ပေါ့နော်အားနေချက်နဲ့ကျွန်တော်တို့ပြည်ရဲ့အားသာချက်နဲ့ပေါင်းစပ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကငင်းငင်းဒီဖြစ်ဖြစ်ဒီပြိပခတ်ကိုငင်းငန်းတော့အဲရှေ့ဆောင်နိုင်လို့မယ်လို့ကျွန်တော်ကတော့အဲ့လိုတုံးတက်
ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းရဲ့လီလိုက်အစီအစဉ်အခုချိန်ဆသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မူဇော်ဦးရဲ့ထွန်းဦးညွတ်လာနဲ့ကျွန်တော်တို့ရှင်နေများအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတိုင်းရဲ့လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပါ
ကုသညုံစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းကိုပြန်ပြီးနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နှာစင်နိုင်ပါတယ်။ဗုဒ္ဓဦးနေ့ညပိုင်းမှာတော့လူလူချမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါရှင်။အခုဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချက်ကိုမတ်သိန်းကြီးထိုက်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်မြို့သားလုံခြုံရေးအချံပေးပုဂ္ဂိုလ်ကိုရာထူးကဖယ်ရှားလိုက်တာကသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲမှုသဘောမသက်ရောက်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဂျွန်ဘောတန်ကိုအင်္ဂါနေ့မှာပဲရာထူးကဖယ်ရှားတဲ့အကြောင်းသမ္မတထရန့်ကကြေညာခဲ့တာဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့မှာကျင်းပမဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့ရင်သိမ့်ပိုက်ခံအနောက်ဘက်ကဒေသတစ်စိတ်တစ်ပိုင်းကိုအစ္စရေးပိုင်နယ်တဲ့ထည့်သွင်းဖို့အစီအစဉ်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကတရိုက်ထုတ်လွှင့်ခဲ့တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်ဒီမြောက်ပိုင်းကိုအစ္စရေးအချုပ်အခြာအနာပိုင်နယ်ထဲထည့်သွင်းဖို့စဉ်းစားထားတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရာအေးအေးယူတရားစွဲဆိုနိုင်ရေးလုပ်ငန်းစဉ်စတင်လိုက်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားဖွဲ့စည်းမှုကိုမြန်မာအစိုးရကအပြင်းအထန်ဆန့်ကျင်ကန့်ကွက်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူ့အခွင့်အရေးကောက်စီမှာစက်တင်ဘာလ10ရက်နေ့ကအခုလိုကန့်ကွက်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းကဆိုးဝါးတဲ့လူ့ခွေရေးချိုးဖောက်မှုတွေအပေါ်ရာဇဝတ်ကြောင့်အရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်တာဖြစ်ပါတယ်
ဗုဒ္ဓဟူးနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.